နိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းနိုင်ငံသားတွေခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာခွင့်ပိတ်ပင်ထားမှုတွေကိုမကြာခင်ဖြေလျှော့ပေးတော့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းပိတ်ပင်ထားတဲ့နယ်မြေဖြတ်ကျော်ခရီးသွားလာခွင့်တွေကိုဒီတစ်ပတ်အတွင်းမှာဖြေလျှော့ပေးတော့မှာဖြစ်ကြောင်းထိုင်းပို့ဆောင်ရေးဒုတိယဝန်ကြီးအန်နွန်ကဂျွန်လ၂ရက်နေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းခရီးရှည်သွားလာနေတဲ့ကားနဲ့ရထားပို့ဆောင်ရေးလုပ်ငန်းတွေတောင်ပိုင်းနဲ့မြောက်ပိုင်းအရှေ့ပိုင်းခရိုင်တစ်ခုနဲ့တစ်ခုကျက်တန်းသွားလာခွင့်တွေကတ်တက်ချက်တွေကိုမကြသေးခင်ရက်ပိုင်းတွေအတွင်းကအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပြီမဲ့လေနိုင်ငံသားတွေမပါဝင်ပဲထိုင်းနိုင်ငံသားတွေကသာအကန့်အသတ်နဲ့သွားလာခွင့်ပေးခဲ့တာပါဒါပေမဲ့ဒီတစ်ပတ်ကြာတာပရိနစ်မှာဒီအဆိုကိုလွှတ်တော်မှပြင်ကြမှာဖြစ်ပြီးခီးသွားလာခွင့်ဆိုင်ရာဖြေလျှော့ပေးချက်တွေကိုလွှတ်တော်ကနေအတည်ပြုပြီးရင်တော့ထိုင်းနိုင်ငံတွင်းမှာနေထိုင်နေတဲ့မိသည့်နိုင်ငံသားတွေပဲဖြစ်ဖြစ်အားလုံးကိုပုံမှန်အတိုင်းခီးသွားလာခွင့်ပြန်ပေးတော့မှာဖြစ်ကြောင်းပြောဆိုသွားပါတယ်ဒီလိုနေမြေဖြတ်ကျော်သွားလာခွင့်တွေပိတ်ပင်ထားတာကြောင့်ထိုင်းနိုင်ငံမှာကြောင်းတက်နေတဲ့မြန်မာကျောင်းသားတွေလည်းတက်ဆိုင်ရာခရိုင်တွေမှာပိတ်မိနေတာပါ။နိုင်ငံတကာကျောင်းသားတွေအများဆုံးတက်နေတဲ့ချင်းမိုင်တက်သူကနောက်ဆုံးနေ့ကျောင်းသူတို့ဖြစ်တဲ့မတ်ရတနာကတော့ကျောင်းပြီးပြီမဲ့နေရပြန်ဖို့ခက်ခဲနေရပုံကိုအခုလိုပြောပြပါရစေ။
ချင်းမိုင်မျိုးမှာဒီကောင်စစ်ဝင်ရုံးသွားပြီးတော့နေခဲ့တယ်ပေါ့နော်။အထားရွှေ့ပြောင်းလို့သမားတွေလူမျိုးပြန်ခွင့်ရတယ်၂၀ရက်ကျော်နေရပြန်လူရရဲဆိုတေချောင်ဆိုပြီးတော့အမှုရော travel document တယူအောင်ဆိုပြီးတော့သွားခဲ့တယ်။ဒါပေမဲ့လည်းသွားခဲ့မယ်။အဲ့ဒီသူတို့သတ်မှတ်ထားတဲ့၂၀ရက်ကျော်ပေါ့နော်။နေရက်ကိုပြင်နေတယ်မှာတောင်းသားရမှာပါဝင်နေရွှေပြောင်းလို့သမားရဲ့ပဲလက်ခံလဲသွားခွင့်ပေးတယ်။ဒီ travel document ထုတ်ပေးရဆိုတာမျိုးပြောလိုက်တယ်ပေါ့နော်။ပြန်ကြလို့ရှိရင်တော့ဒီ cancel လေးရင်းနေနဲ့ပြန်လူရရဲ။မြောက်ရီသတားဘက်ကတော့ပြန်လို့မရဘူးဆိုတာမျိုးသူတို့ပြောလိုက်။
ကယ်ဆယ်ရေးလေရင်အတွက်ပေးရတဲ့ဇီးစက်ကမတက်နိုင်တာကြောင့်လဲကားလမ်းတွေပြန်ဖွင့်တာကိုစောင့်နေရကြောင်းကိုလည်းဆက်ပြောပြပါရစေ
။ကယ်ဆယ်လေးရင်ကတော့ကျောင်းသားတွေအတွက်ရှိရဲ။ဟိုသမီးရဲ့တငယ်ချင်းတွေမှဆိုလို့ရှိရင်လည်းပေါ့နော်2ယောက်လောက်ကအရင်ဆုံးသွား3ယောက်လောက်ကသွားပြီးသွားပြီ။ဒါပေမဲ့သူကဟိုတချို့ကျောင်းသားတွေတော့အဆင်ပြေတယ်။သမီးတို့လို့ဆိုတော့အဆင်မပြေဘူးပေါ့။ပတ်စံအမောင်းကအရင်ညားတယ်။ပုံမှန်ထက်2ဆလောက်ရှိရဲ။အော်ပတ်စံပေးရတယ်။အင်းဒီကနေပြီးတော့အဲ့ဒီဒီချင်းမိုင်ကနေပြီးတော့ဘန်ကောက်ကိုတင်ကို1500လောက်ဒါတော့မှဒီပယ်သွားတဲ့ပစ္စည်းအလေးချိန်ကမပါသေးဘူးအဲ့ဒါပြီးလို့ရှိရင်ဘန်ကောက်ကနေပြီးတော့ရန်ကုန်အတွက်လည်းတစ်ခေါက်ထပ်ပေးရတယ်ပေါ့နော်အားလုံးဆိုရင်4000ကျော် 5000 ဒီပါလောက်သွားတယ်ဟိုနောက်ပြီးတော့ကစိလင်းရတဲ့အချိန်မီမရှိဘူးသူကတစ်လမှာ2ခေါက်လောက်ထပ်ပေးမယ်သူကအရင်ဆုံးစာရင်းဟိုရီဂျစ်တာလုပ်ရတယ်အဲ့ဒီမှာသူတို့ approve လုပ်မှာသူတို့လက်ခံမှာသူတို့ဆက်သွယ်လာမှာအဲ့ကယ်ဆယ်လေးသွားလို့ရတာပေါ့နော်။ကျောင်းကအဆောင်မှာနေရတဲ့အတွက်လည်းဘယ်လိုပြောလဲကျောင်းမှာဟိုသွားပြီးတော့ခွင့်တောင်းရတယ်ပေါ့နော်။ထပ်ပြီးတော့နေခွင့်ပေးမလို့။နောက်ပြီးတော့အများအားနဲ့ဒီဟိုဘတ်ကားကားကြီးတွေနောက်ပြီးတော့အများအားသတင်းတွေလည်းနားထောင်နေရတယ်ပေါ့နော်။ဒါဆိုတော့ကိုကပြင်ကျင်တဲ့အနိထားဖြစ်နေရခါကြတော့
ထိုင်းနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်မှုတွေတိတိတတ်တာရော့ကျသွားကြောင်းထိုင်းနိုင်ငံကသတင်းထုတ်ပြန်ခဲ့သလိုခရိုင်တော်များများမှာလူနာတိုးလာတာတွေမရှိတော့တာတွေကိုလည်းစီးရင်စီးရနဲ့ဖော်ပြထားပြီး COVID-19 အရေးပေါ်အခြေအနေအရညမထွေရအမိန့်ကိုည7နာရီကနေမနေ့3နာရီအထိလျှော့ချလိုက်ပါတယ်။ဈေးဝယ်စင်တာတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုလည်းပြီးခဲ့တဲ့မေလကစပြီးကျန်းမာရေးဆိုင်ရာစီကံချက်တွေနဲ့ပြန်လည်ဖွင့်ပေးခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။